Please.
မင်္ဂလာညနေခင်းပါတတရှိပါရှင်2018ခုနှစ်ဒီဇင်ဘာလ31ရက်ကျင်းလာတဲ့ညနေခင်း view စီစဉ်တွေကိုမိတ်ခင်ပြောင်းစုမျိုးအဝါရှိတဲ့ DC ကနေ6နိုင်ခွဲကနေ9နိုင်ချီလိုင်းတိုမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်ဇမဒီညနေခင်းတွေစီစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
။ကျွန်မကတော့ဆုမြတ်မှာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ညွန်ပေါင်းဖွဲ့ကအပြတ်အသတ်အနိုင်ရခဲ့ပါတယ်။အမေရိကန်နိုင်ငံသားတယောက်ကိုတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေအနေပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့ကတော့ဒီ2019နှစ်တည့်အတွက်မြန်မာနိုင်ငံကအကြီးကဘာသာကြီး၄ခုကပုဂ္ဂိုလ်ကြီးတွေရဲ့နှစ်သစ်ဆုတောင်းစကားတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်အားလုံးမင်္ဂလာပါကျွန်တော်အနေနဲ့မြန်မာပြည်မှာဒီဝဲထိုင်ခင်းနေကြတော့ဒီကူမောင်နှမများအားလုံးကို2018ခုနှစ်နှစ်ဟောင်းဟာပြီးဆုံးပြီးတော့2019ခုနှစ်နှစ်သစ်ကိုကျွန်တော်တို့
ကျွန်တော်ကက်သလစ်ဂန်းချုပ်ဆရာတော်ဂျီကာဒီနယ်ချားလ်စ်ကအခုလိုစုမုံကောင်တောင်းပေးတာကိုမကြခင်မှာကြီးစုနာဆင်ကြဖို့ရှိပါတယ်ဒါပြင်မလေးရှားမှာအကြောင်းမျိုးမျိုးနဲ့ဖန်ဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့ဖို့ရည်ရဲချက်နဲ့ရေမုံငွေရှားတဲ့ဘလုံးပဲအကြောင်းစတွေကိုလည်းညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲ့အသင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကကြီးစုပေးပါလိမ့်မယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့တော့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ညွန်မောင်းအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ထင်ညာခဲ့ပါတယ်အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်မောင်းအဖွဲ့ကလွှတ်တော်အမတ်300မှာ288နေရာနဲ့အနိုင်ရခဲ့တာဖြစ်ပေမဲ့ဒီရလက်ကိုအတိုက်ခံပါတီတွေဘက်ကလက်မခံကြပါဘူးခမောင်းဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်က600နေရာထက်မနည်းအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဝင်းကြီးချုပ်ဟာစီနာအတွက်ဒီအနိုင်ရမှုဟာတတိယဇက်တရွေးကောက်ပွဲအနိုင်ရမှုဖြစ်ပါတယ်အတိုက်ခံခမောင်းဟူစိန်ကတော့ရွေးကောက်ပွဲဟာရည်စရာကောင်းလာပြီးတော့ရလက်တွေကိုပယ်ချမှာဖြစ်တယ်လို့ပြောကြားခဲ့တဲ့အပြင်ဗမ်မလိုက်အခြေအနေအောက်မှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုနေပါတယ်။မဲလာပေးသူတွေကိုအနှောက်အယှက်ပေးတာနဲ့မဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်ကလည်းလက်ရှိအာဏာရပါတီတွေကိုထောက်ခံသူတွေနဲ့အတိုက်ခံထောက်ခံသူတွေကြားအကြမ်းဖက်မှုတွေရှိခဲ့ပါတယ်။အတိုက်ခံပါတီထောက်ခံသူတွေကြားမှာပြစ်ပခါကြောင့်13ယောက်သေဆုံးခဲ့တယ်လို့မေးရုံလုံခြုံရေးကြောင်ဆိုပြီးရဲရဲပြစ်ခတ်မှုကြောင့်3ယောက်သေဆုံးခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့ကနိုင်ငံတော်ကလုံခြုံရေးတပ်ဖွဲ့ဝင်6သိန်းလောက်ကိုဖြန့်ချထားပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့လွှတ်တော်အမတ်တွေကြအစိုးရ3စိတ်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ရပ်တန့်နေတာကြောင့်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာဟာအခုဆိုရင်ဆယ်မြောက်ရှိသွားပြီဖြစ်ပြီးတော့တိတ်မကြခင်မှာလည်းဖြစ်ရှိနိုင်မယ့်အနေအထားကိုတွေ့ရပဲဖြစ်နေပါတယ်။သမ္မတထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တိုင်းကာယံဖို့အတွက်အစိုးရ3စိတ်ထဲကဒေါ်လာ5ဘီလီယံချပေးဖို့ဆက်လက်တောင်းဆိုနေပြီးတော့ဒီမိုကရက်လွှတ်တော်အမတ်တွေဘက်ကတော့နယ်စပ်လုံခြုံရေးအတွက်အ3စိတ်အတွက်အတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့တိုင်းကာမက္ကဆီကတော့လုံးဝပြည့်ပြည့်စုံစုံဆန့်ကျင်နေပါတယ်။အမေရိကန်အစိုးရလုပ်ငန်းလေးပုံတစ်ပုံအတွက်အစိုးရအသုံးပြုတဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ22ရက်နေ့ကကုန်ဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီပြဿနာကိုပြည်လည်စေဖို့အတွက်ဆွေးနွေးမှုတွေဟာလည်းပြတ်သွားခဲ့တယ်လို့အိမ်ပြည်တော်အရာရှိတွေကပြောပါတယ်။ဒီမိုကရက်တစ်ဟာအမေရိကန်လေးရဲ့ဘေးကင်းလုံခြုံရေးကိုစိုးရိမ်ပူပန်မှုမရှိဘဲဒီကိစ္စကိုလည်းပြစ်ထားလိုက်ကြတယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့က Twitter ကနေရေးပါတယ်။သမ္မတထရမ့်ရဲ့ဒီဆွဆွဲချက်ကိုတော့ဒီမိုကရက်တွေဘက်ကပြန်လည်တုံ့ပြန်ခဲ့ပြီးတော့နယူးယောက်ပြည်နယ်အောက်လွတ်တော်အမတ်ဟကင်းဂျက်ဖရီစ်ကတော့ဒီသမ္မတဟာသူတိစောက်ချင်တဲ့အမေရိကန်မက္ကဆီကိုနယ်စပ်တတိုင်းအတွက်မက္ကဆီကိုနိုင်ငံကပေးရမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထပ်တလဲလဲကတိပေးခဲ့တဲ့သမ္မတပဲဖြစ်ပြီးတော့အခုခါမှာသူကအလုံးမဖြစ်မဲ့ဒီနယ်စပ်တတိုင်းအတွက်အမေရိကန်အခွန်အမ်းပြည်သူတွေရဲ့ငွေတွေစီကနေဒေါ်လာ5ဘီလီယံထုတ်ယူဖို့ကြိုးစားနေတယ်လို့ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာပြန်ပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားတယောက်ကိုဒီတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်အမေရိကန်တယောက်ကိုပြီးခဲ့တဲ့တောက်ကြနေတော့ဖမ်းဆီးခဲ့ပြီးတော့ရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ရင်းလုံခြုံရေးဌာနကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီသူဘသူဘဝဖြစ်တယ်ဘလို့ကိစ္စမျိုးကျူးလွန်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူ
းရုရှားနိုင်ငံမက်ဂနီထဂိုးမျိုးမှာတံငွေပောက်ခွဲမှုကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့တယ်လို့ရုရှားရေးဘော်ဝန်ကြီးဌာနကပြောပါတယ်ဒီကနေ့တနင်္လာနေ့မနက်အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုကြောင့်အပျက်စီးပုံတွေကြာလူ89ယောက်ပိတ်မိနေတာပါအပြင်မှာရာသီဥတုကရေခဲမှအောင်20ဒီဂရီစင်တီဂရိတ်မှရှိနေတဲ့အချိန်မှာပဲပိတ်မိနေတဲ့သူတွေကိုကယ်ထုတ်ဖို့ရုရှားရေးဘော်ဝန်ကြီးဌာနကကြိုးစားနေပါတယ်တံငွေပောက်ကွဲရတဲ့အကြောင်းရင်းတိကျကိုတော့မသိရသေးပဲဖြစ်နေပါတယ်ခင်ဗျာ
အ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683မြောက်စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီအထင်ကရ Times Square နေရာမှာဒီကနေ့ညကျင်းပမဲ့နှစ်သစ်ကူးပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီနှစ်မှာအဝေးထိန်း drone ယာဉ်တွေကိုပထမဆုံးသုံးပြီးတော့ကောင်းကင်ကနေစောင့်ကြည့်နေမယ်လို့ထောင်လန်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာဒုတိယကော်မရှင်နာမင်းကြီးကပြောပါတယ်။နှစ်သစ်ကူးချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမဲ့အေယာမခရစ်စတာဘောလုံးကြီးကို Times Square မှာလာကြည့်ပြီးတော့နှစ်သစ်ကြိုဆိုမဲ့သူနှစ်တန်းလောက်ရှိမယ်လို့ New York မြို့တော်ဝန် Bill de Blasio ကပြောပါတယ်။နှစ်သစ်ကူးပွဲကျင်းပမဲ့ New York မြို့လမ်းတွေတဝိုက်လုံခြုံရေးကင်မရာ 1200 ကျော်ကိုလည်းတပ်ဆင်ထားမှာပါ။ထောင်ထဲချီတဲ့အရွက်ဝတ်နဲ့ Uniform ဝတ်ရဲအရာရှိတွေကိုဖြန့်ချထားမဲ့အပြင်ပတ်ဝန်းကျင်ကဆောက်ဦးတွေရဲ့ခေါင်းမိုးတွေပေါ်မှာလည်းလက်ဖြောက်တပ်သားတွေရှိနေမှာဖြစ်ပါတယ်။နှစ်သက်ကူပွဲတော်ကျင်းပမဲ့နေရာတဝိုက်ကားတွေမဝင်နိုင်အောင်လို့ရဲကား200နီးပါးကလမ်းစုံတွေမှာပိတ်ဆို့ထားမှာဖြစ်ပါတယ်။လောလောဆယ်ချင်းချောက်မှုအန်ဒီရဲ့တစုံတရာမရှိပေမဲ့လုံခြုံရေးအတွက်သတိအနေထားနဲ့ရှိနေမှာဖြစ်တယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။သတင်းထုတ်တွင်လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဂုဏ်ပြုတဲ့အနေနဲ့အေယာမခရစ်စတာဘောလုံးကြီးကိုနှိမ့်ချလိုက်တဲ့ခလုတ်ကိုနယူးယောက်တိုင်းစ်၊ဝါရှင်တန်ပို့စ် CNN သတင်းဌာနတွေအပြင်အမေရိကန်ကနာမည်ကြီးသတင်းထုတ်တွင်လည်းအက်ဒီတာတွေကနှိမ့်မှာဖြစ်ပါတယ်။2019ခုနှစ်အတွင်းကမ္ဘာတဝန်းအသက်ခံခဲ့ရတဲ့သတင်းတောက်53ယောက်ရှိပြီးတော့251ယောက်ဖမ်းဆီးခံရတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောပါတယ်။ဒီ LED မီးသီးပေါင်း 32,000 တပ်ဆင်ထားတဲ့6တန်လောက်အလေးချိန်ရှိတဲ့အေယာမခရစ်စတာဘောလုံးကြီးကိုမီးထွန်းမဲ့ခလုတ်ကိုတော့အမေရိကန်တရုတ်ချစ်ကြီးရဲ့အတင်းကနှိပ်ပြီးတော့ထွန်းညှိမှာဖြစ်ပါတယ်။ကဘာကြီးမှာဒီအားလုံးတဟဆာတာဖြစ်ရေးကိုမျှော်လင့်ပြီးတော့ဒီနှစ်နှစ်သစ်ကူးပွဲတော်ကို Gift of Harmony လို့နာမည်ပေးထားပါတယ်။တရုတ်နိုင်ငံခြုံချင်းမျိုးကဖျော်ဖြေသမားတွေကတရုတ်အကားနဲ့ဖျော်ဖြေမဲ့အစီအစဉ်လဲပါဝင်ပါတယ်ရှင်
။ကဘာတော်မှာရှိတဲ့သတင်းတောက်တွေနဲ့သတင်းမီဒီယာတွေမှာလောက်ခံနေသူတွေရဲ့တက်ခံမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမှာသတင်းသမားအသက်ခံမှုကျဆင်းခဲ့ပေမဲ့အခုနှစ်မှာပြန်ပြီးတော့တက်လာခဲ့ရလဲဖြစ်ပါတယ်။နိုင်ငံကသတင်းသမားများအဖွဲ့ချုပ်ကဒီကနေ့မှာထုတ်ပြန်မဲ့နှစ်ဆင်အစီအခံမှာတော့ကမ္ဘာတော်မှာအခုနှစ်အတွင်းသက်ခံတဲ့သတင်းမီဒီယာသမားပေါင်းဟာ94ယောက်ထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်။ဒါဟာပြီးခဲ့တဲ့2019ခုနှစ်ကတည်းကဆိုင်ရင်12ယောက်ပိုများလာခဲ့တာပါ။2012တုန်းကတော့121ယောက်အသက်ခံခဲ့ရပြီးတော့2006ခုနှစ်မှာတော့155ယောက်ရှိခဲ့ပါတယ်။အခုနှစ်အတွင်းသတင်းသမားတွေအသေးပြောက်အများဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့စုစုပေါင်းသတင်းသမား16ယောက်သက်ခံခဲ့ရတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကဒုတိယအများဆုံးဖြစ်ပြီးတော့တက်ခံသူစုစုပေါင်း17ယောက်ရှိတယ်လို့လည်းဆိုပါတယ်။ယေမန်နိုင်ငံကတော့အခုနှစ်တည်းမှာ9ယောက်အသက်ခံခဲ့ရပြီးတော့ဆီးရီးယားက6ယောက်အသက်ခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့9ယောက်အသက်ခံခဲ့ရပြီးတော့သတင်းသမားသေဆုံးမှုက17မှအများဆုံးဖြစ်ပါတယ်။အခုလိုသတင်းသမားတွေအသက်ခံရတာဟာသတင်းသမားတွေရဲ့အသက်တွေသေဆုံးသွားတာတွေမဟုတ်ပဲအမှန်တရားရှာဖွေဖော်ထုတ်တာတွေလူမှုအတိုင်းအဝန်းတွေမှာဖြစ်နေတာတွေလည်းထိခိုက်ခဲ့တယ်လို့နိုင်ငံကသတင်းသမားများအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။သတင်းသမားတွေဟာမျက်မြင်သက်သေတွေဖြစ်နေတာကြောင့်ပြစ်မှတ်ထားခံရတာဖြစ်တယ်လို့သူက AP သတင်းကိုပြောပါတယ်။အခုနှစ်အတွင်းပြစ်မှတ်ထားတိုက်ခိုက်ခံရတာဘုံခွဲတိုက်ခိုက်မှုနဲ့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းသေဆုံးသွားတဲ့သတင်းသမားဟာ94ယောက်ရှိတယ်လို့လည်းဒီအဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။ American ပြည်ထောင်စုကဒီ Los Angeles Times နိုင်စင်သတင်းစာတိုင်းနဲ့ Tribune Publishing ပုံနှိပ်လုပ်ငန်းတွေအပေါ် Cyber တိုက်ခိုက်မှုကြောင့်သတင်းစာပုံနှိပ်ဖျက်ဝေမှုတွေထိခိုက်ခဲ့ပြီးတဲ့နောက်ဘဲကား site တိုက်ခိုက်ခံရတယ်လဲဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးမှုတွေစုံစမ်းနေကြပါတယ်။သတင်းလုပ်ငန်းအချို့ထိခိုက်ခံရတဲ့ဒီဖြစ်နိုင်ခြေ Cyber တိုက်ခိုက်မှုတိုက်ကြားချက်ကိုစုံစမ်းနေတယ်လို့အမိမြေလုံခြုံရေးဌာနပြောခွင့်ရသူကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။တန်တရားရှိစရာစိုက်ဘာတိုက်ခိုက်မှုကြောင့်စနေနေ့ရုံးက Chicago Tribune, Baltimore Sun တို့အပြင်တခြားသတင်းစာတွေမှာနာရေးကြော်ညာနဲ့အသေးစားကြော်ညာတွေရိုက်နှိပ်လို့မရဖြစ်ခဲ့ပါတယ်။ဒါပေမဲ့သတင်း website တစ်ခုမှမထိခိုက်ခဲ့သလို customer တွေရဲ့အချက်အလက်တွေလည်းပျောက်ကြားခဲ့ခြင်းမရှိဘူးလို့ Tribune Publishing ပုံနှိပ်လုပ်ငန်းကပြောပါတယ်။ Ricku Ransomware Virus နဲ့တိုက်ခိုက်ခဲ့ပုံရတယ်လို့ Los Angeles Times သတင်းကပြောပါတယ်ရှင်
။အင်္ဂလန်အင်္ဂလန်ပရီးမီယာလိဂ်ပွဲစဉ်20ကိုတနင်္ဂနွေနေ့ကဆက်လက်ကစားကြတာမှာ Chelsea, Man City နဲ့ Manchester United အသင်းတွေ3-0လို့အနိုင်ရခဲ့ပါတယ်။ Chelsea နဲ့ Crystal Palace ပွဲမှာ Chelsea ကတကူကိုမရှိနဲ့နိုင်ပါတယ်။ Chelsea အတွက်ဂိုးကိုတော့ပြင်သစ်ကွင်းလယ်လူကန်တေကသွင်းယူခဲ့တာပါ။ Manchester City ကတော့ Southampton နဲ့အဝေးကွင်းမှာကစားခဲ့ရပြီးတော့ မက်စီဒီအတင်းက3ဂိုးတကူနဲ့နိုင်သွားပါတယ်မက်စီဒီအတွက်ဂိုးတွေကိုတော့ဒေးဗစ်ဆီလ်ဗာနဲ့အဂွေရိုးကတကူစီတွင်ပြီးတော့ဆောက်သမ်တန်ကခုဂိုးကိုတကူတွင်ပါတယ်မန်ချက်စတာယူနိုက်တက်ကတော့ဘုံမောင်းနဲ့အိုးထရက်ဖို့မှာကစားခဲ့ပြီးတော့4ဂိုးတကူနဲ့နိုင်သွားပါတယ်မန်ယူအတွက်ဂိုးတွေကိုတော့ပြင်သစ်ကွင်းလယ်လူပေါက်ပေါ်က2ဂိုးတွင်ခဲ့ပြီးတော့ရက်ရှ်ဖို့နဲ့လူကာကူတို့ကတကူစီတွင်ခဲ့ပါတယ်ဒါဟာမန်ယူအတွက်တော့ယာယီနီးပြတဲ့ဆောက်ရှော့လက်ထက်မှာ3ပွဲသက်တိုက်အနိုင်ရတာဖြစ်ပါတယ်ဘန်လီနဲ့ဝက်ဆန်ပွဲမှာတော့ဘန်လီက2ဂိုးကိုမရှိနဲ့နိုင်တော့ပါတယ်။ဒါကြောင့်မန်စီးတီးက48မိနစ်နဲ့ဒုတိယနေရာကိုပြန်ရောက်လာပြီးတော့ရှော့စီးက43မိနစ်နဲ့သတုထမန်ယူက35မိနစ်နဲ့အဆင့်6နေရာမှာဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ
။မက်ဆီပြည်မွန်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ရင်ဆုံးဒီ2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းခံပြီးအချိန်အခါသမယမှာဖြူရီပြည်သက်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်မြန်မာနိုင်ငံအဓိကဘာသာကြီး၄ခုကပုံကိုကြီးရဲ့နှစ်သစ်ဆုတောင်းစကားတွေကို VOA ကနေစူးစီးပြီးတော့တင်ဆက်ပေးကြပါမယ်။ရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဦးနန္ဒတိပိတကဩဝါဒစရိယဒေါက်တာဗဒန္ဒအင်ဂီတာနဲ့ဘာသာပေါင်းစုံငင်းကြရင်ငင်းကြမြတ်တာအဖွဲ့ဝင်ဦးဝင်းလွင်တို့ကနှစ်သစ်ဆူတောင်းစကားပါထားတာကိုနားဆင်ကြအောင်ပါရှင
်အားလုံးမင်္ဂလာပါကျွန်တော်အနေနဲ့ညီမပြီမဒီဝဲထိုင်ခင်းနေကြတော့ဂျီကူမောင်နှမများအားလုံးကို2018ခုနှစ်နှစ်ဟောင်းဟာပြီးဆုံးပြီးတော့2019ခုနှစ်နှစ်သစ်ကိုကျွန်တော်တို့ကူးပြောင်းနေကြပါတယ်ညဟောင်းမှာအဆင်ပြေမှုများရှိခဲ့သလိုအဆင်မပြေမှုတဲ့အခက်အခဲများလည်းပဲကျွန်တော်ဖြတ်လန်းခဲ့ရပါတယ်ဒါပေမဲ့ဒီတပတ်ရက်အတွင်းများမှာပဲကျွန်တော်ကောင်းမွန်တဲ့သတင်းနှစ်သစ်သတင်းကောင်းအနေနဲ့တပ်မတော်ကိုယ်တိုင်ကထုတ်တဲ့သတင်းကိုကျွန်တော်ရရှိတဲ့အခါမှာဝမ်းမြောက်ဝမ်းသာကြပါတယ်လေလာတာအတွက်ပစ်ခတ်မှုတွေရပ်ဆဲပြီးတဲ့နောက်ရင်ချမ်းရခီးလမ်းစဉ်ကိုသွားမယ်ဆိုတဲ့သတင်းဟာနှစ်သစ်အတွက်သတင်းကောင်းဖြစ်ပါတယ်2019ခုနှစ်မှာကျွန်တော်တို့နှစ်သစ်ကိုစိတ်သစ်ကိုယ်သစ်ယုံကြည်မှုအသစ်နဲ့ကျွန်တော်တို့စဖို့ရအတွက်အထူးပဲဆုတောင်းပါတယ်မေတ္တာပို့သပါတယ်အတိတ်ကဖြစ်ခဲ့တဲ့အနာဟောင်းတွေအစမပြေမှုတွေကိုနေ့ပြီးတော့နှစ်သစ်ကိုစိတ်သစ်ကိုယ်သစ်ယုံကြည်မှုအသစ်နဲ့လေခီလန်းကိုရှောက်ကြဖို့ရန်ရှောက်ကြဖို့ရန်အတွက်အစိုးရများတော်၎င်းတပ်မတော်ကိုတော်၎င်းတနက်ကိုင်အဖွဲ့များကိုတော်၎င်းမြန်မာပြည်တပြည်လုံးကိုကျွန်တော်နဲ့မေတ္တာရက်ခံခြင်းနဲ့နှလုံးသားတိုင်းထဲမှာဒီသားစုတိုင်းထဲမှာတပြည်လုံးမှာအချမ်းသာရသော2019ခုနှစ်ဖြစ်ပါစေလို့အထူးပဲဆုမွန်ကောင်းတောင်းမင်္ဂလာနှုတ်ခွန်းချွေလိုက်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ် I wish all a very happy new year
နိုင်ငံတော်ကလှုပ်ဆောင်နေတယ်အငြိမ့်ကြရေး21ခုပြည်လုံးနေလာတာအများဆုံးပြည်မြောက်အောင်မြင်နိုင်ပါစေမြန်မာပြည်သားအားလုံးတနေ့မှမကြာအားလုံးငြိမ့်ငြိမ့်ချမ်းသာနဲ့ကိုပြည်နဲ့ကိုမျိုးပါအေးအေးချမ်းသာနဲ့တို့တည်နိုင်ပါစေလို့ဆုတောင်းကြပါရဲ
အဲ့တော့ဘယ်ဘာသာမျိုးမဆိုပေါ့ခုနပြောသွားတဲ့ဗုဒ္ဓဘာသာတို့ဟိန္ဒူဘာသာတို့အစ္စလာမ်ဘာသာတို့ခရစ်ယာန်ဘာသာတို့ဟာကုန်လုံးဟာသစ္စာတရားရှိကြတဲ့လူကြီးတဲ့ပဲဆိုတော့အဲ့ဒီသစ္စာတရားကိုအသုံးချတတ်ဖို့အရေးကြီးပါတယ်ဒါတော့သစ္စာတရားကိုလက်ကင်ထားပြီးတော့တို့တိုင်းနိုင်ငံသားတွေအကုန်လုံးပေါ့လေဘာသာရေးတရားတွေကဘာမျိုးမှာအတူတကွပါစင်ပေးလိုက်တာကညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာပဲအဲ့တော့ညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာကိုအဲ့ဒါတို့တရားတို့ပြိဿကတို့ဘာသာရေးသမားတွေကအကုန်လုံးလိုက်လာပြီးတော့တစ္ဆာရှိကြမယ်ဆိုရင်ဒီကဘာကြီးဟာငြိမ်းရမ်းတဲ့ကဘာကြီးဖြစ်သွားမှာပဲနော်တဦးနဲ့တဦးချစ်ခင်နှစ်သက်ပြီးတော့နေသွားမယ်ဆိုရင်ငြိမ်းရမ်းရေးအခွင့်အလမ်းတွေအများကြီးရှိတာပေါ့နော်အဲ့ဒါငြိမ်းရမ်းရေးအခွင့်အလမ်းတွေပွင့်ပေါ်အောင်မေတ္တာတရားကရုဏာတရားမုရိဒတရားဥပေက္ခတရားရှင်းထားပြီးတော့ဆောင်ရွက်ကြပါလို့ဘုန်းကြီးရတိုက်တော်မှာလို့နော်အဲ့တော့မေတ္တာတရားရှိမှသာလဲချမ်းသာမှာပါချမ်းသာမှသာလဲလူသက်တမ်းစီနေနိုင်ရမှာပါပဲအေးဒါကြောင့်အားလုံးသောကဘာသူကဘာသားအပေါင်းတွေ တန်ကြီးတညွတ်ထဲနဲ့ဆန္ဒတစ်ခုထဲနဲ့ညီမျှအောင်လုပ်ပြီးတော့တည်တည်ငြိမ်ငြိမ်နဲ့ကြီးပွားတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဘုန်းကြီးဆုတောင်းပါတယ်နော်အေ
းဒီ2019နှစ်သစ်မှာအားလုံးသဗ္ဗေတ္တဝိနည်းရာလေးမြန်မာနိုင်ငံမှာရှိတဲ့ပုံကိုယ်တွေရောကမ္ဘာအဝမ်းမှာရှိတဲ့ပုံကိုယ်တွေရောအားလုံးနှလုံးစိတ်ဝမ်းအေးချမ်းပြီးတော့ကငြိမ်းချမ်းသာယာမှုများခံကြောင်းပါစေလို့ကျွန်တော်အနေနဲ့မေတ္တာပို့ဆုတောင်းအပ်ပါတယ်ဟောင်းတိုင်းမကောင်းတာတော့မဟုတ်ဘူးပြောင်းရမယ်အဟောင်းတွေတော့ရှိပြင်မယ်လေကလဝင်ဆန်ထားအပ်တဲ့ကောင်းတဲ့အဟောင်းတွေရှိပါတယ်အဲ့လိုကောင်းတဲ့အစင်သားတွေကိုဆက်လက်ထိန်းသိမ်းပြီးတော့ကပြုပြင်တဲ့ပြောင်းလဲတဲ့ဟာတွေကိုကျွန်တော်တို့ကပြောင်းလဲပြီးတော့ကနှစ်သက်မှာစိတ်သက်ကိုယ်သက်နဲ့ကျွန်တော်တို့ဒီအခွင့်အရေးတက်တီကိုလက်လှမ်းပြီးတော့ယူရမယ်စိန်ခေါ်ချက်တွေရှိသလိုအခွင့်အရေးတွေလည်းရှိပါတယ်စိန်ခေါ်ချက်တွေကိုအခွင့်အရေးအဖြစ်ပြောင်းလဲပြစ်နိုင်ခြင်းသည်အရေးချင်းတစ်ခုဖြစ်ပါတယ်လူလောကဆိုတာပြဿနာနဲ့မကင်းပါဘူးအဲ့တော့လူလုတဲ့အန္တရာယ်များကိုလူသားဟာဖြေရှင်းနိုင်မှာဖြစ်တဲ့အတွက်မလျှော့သောဆွဲလုံးလာနဲ့ကျွန်တော်တို့ဟာညီညီညွတ်ညွတ်ကျွန်တော်တို့ရဲ့ဥတည်ချက်ပန်းနိုင်ဖြစ်တဲ့နှလုံးစိတ်ဝမ်းလဲအေးချမ်းရမယ်ပဝန်းကျင်လဲအေးချမ်းရမယ်ဆိုတော့ငြိမ်းချမ်းရေးပန်းနိုင်ကိုအားလုံးတက်ညီလက်ညီရှိတတ်ကြပါစို့လို့ကျွန်တော်ဆုတောင်းမြတ်တာပို့အပ်ပါတယ်ခင်ဗျာ
ရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကတင်နဲ့ချားဆိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဥနန္ဒတိပိတကဩဝါဒစရိယဒေါက်တာဘန်ဘဒန္ဒာအင်ဂီတာနဲ့ဘာသာပေါင်းစုံငင်းချက်ရေးငင်းချက်မြစ်တာအဖွဲ့ဝင်ဦးဝင်းလင်တို့ကနှစ်သစ်ဆူတောင်းစကားပါထားတာကိုတောတာရှင်နေလာဆင်ခဲ့ကြတာဖြစ်ပါတယ်အခုတစ်ဆက်ထဲမှာပဲဒုက္ခတဲ့စခန်းထဲမှာပဲနှစ်သစ်ကူးဆင်နွှဲနေကြတဲ့ဒုက္ခတွေရဲ့မျှော်လင့်ချက်နှစ်သစ်စုမှုတွေကိုတင်ဆက်ပေးကြပါတယ်သာမန်2019ခုနှစ်မှာရိုဟင်ဂျာရဲ့အပါအဝင်ကမ္ဘာပေါ်မှာရှိတဲ့လူသားတိုင်းလူခွင့်အပြည့်အဝရဖို့နဲ့သူတို့တွေအားလုံးအမြန်ဆုံးအိမ်ပြန်နိုင်ကြဖို့အထူးသဖြင့်မြန်မာနိုင်ငံတော်ကတိုင်းရင်းဒေသကဒုက္ခသည်တွေပါနေရင်းကိုအမြန်ဆုံးပြန်နိုင်ကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအနှစ်သက်စုံကောင်းတောင်းပေးလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲလုံခြုံရေးအခြေအနေကြောင့်အသွာအလာတွေပိတ်ပင်ထားပြီးတော့တင်းကျပ်တဲ့လုံခြုံရေးတပ်တွေရဲ့စောင့်ကြည့်မှုတွေအောက်မှာဒုက္ခတွေစခန်းထဲမှာပဲနှစ်သက်ကူဆင်းနေနေကြရတဲ့ဒုက္ခတွေရဲ့မျှော်လင့်ချက်နှစ်သက်စုဝင်တွေကိုတော့မဆုမုံကစီစီတင်ဆက်ထားပါရဲ့ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခတွေစခန်းတွေအတွင်းမှာစစ်တပ်ရဲနဲ့လုံခြုံရေးအဖွဲ့တွေတိုးချဲ့ချထားပြီးတော့စခန်းထဲမှာလုံခြုံရေးအထူးတင်းကျပ်ထားခြင်းဒုက္ခတွေစခန်းအဝင်အထွက်အနောက်အရေးပေါ်အခြေအနေကလွဲပြီးတော့အသွာအလာတွေအကုန်လုံးပိတ်ထားတဲ့အချိန်မှာပဲတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစခန်းတွေထဲမှာပဲနှစ်သစ်ကူးကိုမျှော်လင့်ချက်တွေနဲ့စောင့်ဆိုင်နေကြပါတယ်။ဘာသာရေးခေါင်းဆောင်တွေကဥဆောင်ပြီးတော့နှစ်သစ်ဆူတောင်းနေကြသလိုအပြင်ထွက်ခွင့်မရပင်မဲ့လို့စခန်းတွင်းကဒုက္ခသည်တွေစုဝေးပြီးတော့နှစ်သစ်ကူးဖို့ရင်ခုန်စွာစောင့်မျှော်နေကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလေဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးခင်မောင်ကတော့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်စစ်ပြေးစစ်ရှောင်နေကြရတဲ့မြန်မာနိုင်ငံတော်ဝန်ကကချင်ရှမ်းစတဲ့တိုင်းရင်းသားတွေ2019ခုနှစ်မှာမိမိတို့နေရက်ရင်းကိုပြန်နိုင်ပါစေကြောင်းအခုလိုဆုမွန်တောင်းပါတယ
်။ကဘာလိုကဘာသားနဲ့တကွခပါအကျဲကျမှန်ရှိတဲ့ဒီကြောင်းနဲ့တော့ဒုက္ခတွေတွေပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုက္ခတွေပေါ့ရိုဟင်ဂျာရှိရင်ချမ်းကချင်တရားပါညာပေါ့နော်အဲ့ဒါတွေငင်းငင်းရဲ့အတွက်ကိုကျွန်တော်တို့ဆွတ်တောင်းပါတယ်။နောက်ပြီးတော့2019မှာကျွန်တော်တို့မျှော်လင့်တာဒီကျွန်တော်တို့ရဲ့တောင်းဆိုထားတဲ့အကူအညီကိုကျွန်တော်ပြန်ပြီးရရှိပြီးတော့ကိုယ့်ရဲ့နေရင်းကိုဆန်လေသွားရောက်လို့လည်းဆန်တာတော့ရှိပါတယ်ခင်ဗျာ
ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးသွားရသူတွေကြာရစ်သူမိသားစုတွေအတွက်လည်း2019မှာတရားမျှတမှုတွေရပါစေကြောင်းဝိုင်းဝန်းဆုတောင်းပေးနေကြပါတယ်လို့ဦးခင်မောင်ကပြောပါတယ်2019မှာတော့အမြန်ဆုံးအိမ်ပြန်နိုင်မှုမျှော်လင့်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ဖြစ်ပါတယ
်တကယ်ရောလားမျိုးတောင်းဆက်ကတည်းကလည်းကျေးဇူးအမေဆုံးအင်ကန်တိုင်းဘောအမေဆုံးကိုယ်နဲ့အတူပြန်နိုင်ဖို့လေရင်းနဲ့လည်းအဲချိလာတယ်နောက်တစ်ခုကဒီမှာကျွန်မအမေဆုံးကျွန်တော်တောင်းဆိုတဲ့အချက်ထွန်နဲ့ဒီဒေဇင်ဒီရောအမေဆုံးတဲ့ကိုမျိုးကိုပြန်နိုင်ဖို့လည်းမျိုးစုံတော့ပါပါ
ဒုက္ခတွေတွေကြုံနေရတဲ့အခက်အခဲတွေအမြန်ဆုံးပြေလည်နိုင်ပါစေလို့ဆုတောင်းတယ်လို့သူကပြောပါတယ်။ Court Bazaar အနီးဘာလူခါလေးဒုက္ခတွေစခန်းနေရိုဟင်ညာဒုက္ခတွေကိုယ်ကြီးဆလံကလည်း2019မှာရိုဟင်ညာတွေအပါအဝင်ကမ္ဘာတစ်ဝက်လုံးကလူသားတိုင်းလူခွေရဲ့အပြေအဝရပါစေကြောင်းဆုမွန်တောင်းပါတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ပါ။အားကြရင်ကျွန်တော်ရမြစ်တီကိုအစားမှာစီကျွန်တော်ဆုတောင်းကြင်လာတော့ကမ္ဘာကရှိတဲ့လူသားတိုင်းဟာလူအခွင့်အရေးအပြေအဝရရှိရတဲ့ လူသားရဲ့အကျက်တက်ကိုပြေလည်ရေးအတွက်ကျွန်တော်ကစိတ်ကောင်းကြတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအေရှန်ပါရီတရားတော်လည်းကျွန်တော်ကစိတ်ကောင်းပေးတာရှိပါတယ်ခင်ဗျာ။အာမိတ္တကိုအတွက်တော့ကျွန်တော်ကတော့နောက်2019ကျရင်မိတ္တကိုမှကျွန်တော်ရဲ့အဲဝန်ကြီးဒုက္ခဝိညာဉ်ရဲ့အယုတိတာအဲခေလလာမယ်လို့ကျွန်တော်အများအစောမျှော်လင့်ကြပါတယ်။
2019မှာတော့ရိုဟင်ဂျာတွေနေရည်အမြန်ဆုံးပြန်ခေါ်နိုင်မှုနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်တို့ကိုလည်းရည်စူးနှစ်သစ်ဆူတောင်းရင်ကိုယ်ဤဆလံကအခုလိုဆုမွန်တောင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့9သိန်းကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့လာမယ့်2019ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်တွေကိုဆုမွန်တောင်းနေကြပေမဲ့လို့သူတို့ရဲ့အနာဂတ်ကမရေရာလှတဲ့အတွက်ဆိုးရိမ်မှုတွေကတော့ရှိနေသေးပါပဲလို့ဒုက္ခသည်တွေကပြောပါတယ်ရှင်
ရောရှိနေခင်လာမယ့်ဇန်နဝါရီလ၁ရက်နေ့အင်ဒါနီယာဆိုရှင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီညမှာပုံမှန်တင်ဆက်နေကြအင်ဒါနီယာဒိုင်အီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစိန်ခေါ်ချက်တွေချိန်ချောက်မှုတွေနဲ့လာလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမြန်မာလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုးပမ်းပါတယ်ခင်ဗျာ
။တော်တာရှင်နေနည်းနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါသည်။ခုထော်မှာဒီဖန်စီခင်မြန်မာနိုင်ငံသားတွေကိုထောက်ပံ့ရေးမလေးရှားဘောလုံးပွဲကျင်းပတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မလေးရှားမှာအကြောင်းအမျိုးမျိုးနဲ့ဖန်စီထင်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့မှုရည်ရွယ်တဲ့ရန်ပုံငွေရှာတဲ့ဘောလုံးပြိုင်ပွဲတစ်ခုကိုမြန်မာရွှေပြောင်းလုံသားတွေစုပေါင်းပြီးတော့ကွာလာလန်ပူမြို့တော်ဘလက်ကောင်မြို့နယ်ဖူဆက်အခစားကွင်းမှာကျင်းပနေကြပါတယ်။ဒီဘောလုံးပြိုင်ပွဲကိုဒုတိယအကြိမ်နဲ့ကျင်းပတာဖြစ်ပေမဲ့အခုလိုအကူအညီပေးဖို့ရည်ရွယ်ချက်နဲ့ရန်ပုံငွေရှာတာကတော့ပထမဆုံးအကြိမ်ပဲဖြစ်ပါတယ်။ FIFA မြန်မာပိုင်းကျင်းတော့ကုလသမဂ္ဂတင်ပြပေးဖို့ထားပါတယ်ရှင်
။မလေးရှားရောက်မြန်မာရွှေပြောင်းလှသားတွေရဲ့ဒီရန်ပုံငွေဘောလုံးပြိုင်ပွဲကိုဒီဇင်ဘာ30ကနေဇန်နဝါရီ6ရက်အထိကျင်းပနေရဖြစ်ပြီးမြန်မာလှသား900ကျော်အသင်းပေါင်း40ဝင်ရောက်ရှင်ပြိုင်ကစားနေကြပါတယ်။မလေးရှားနိုင်ငံရဲ့ထိန်းသိမ်းစကန်17ခုမှာဖန်ဆီးခံထားရတဲ့မြန်မာလူသားတွေနေရပြန်ဖို့လိုအပ်နေတဲ့ငွေကြေးကိုအခုဘောလုံးပွဲကရရန်ပုံငွေနဲ့ကူညီပေးဖို့စီစဉ်ထားကြောင်းထိန်းသိမ်းစကန်နဲ့ပတ်သက်လို့တောင်းယူလုပ်ကိုင်နေသူဦးတီဟာမောင်မောင်ကအခုလိုပြောပါတယ်
အားပေးမှုလည်းတော်တော်လေးများတယ်ဒီမှာရှိတဲ့ pride အသေးလေးလည်းတော်တော်လေးလာပြီးတော့ဝိုင်းရံရတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်တို့ဘက်ကတော့ရှင်နဲ့အားရမှုလည်းရှိတယ်နောက်ပြီးကျွန်တော်တို့မြန်မာနိုင်ငံသားတွေတယောက်နဲ့တယောက်ဟိုကြီးကြီးကင်းကင်းနဲ့ရင်းရင်းနှီးနှီးရှိတဲ့ပွဲမျိုးပေါ့နောက်ပြီးလူမျိုးဘာသာမျိုးတွေရှင်ပြိုင်တဲ့ပွဲမျိုးဖြစ်တဲ့အခါကျတော့လေပို့ပြီးတော့အားရလဲအားရတယ်ကြီးလဲကြီးနဲ့တယ်ပေါ့
အခုနှစ်ပွဲကမနစ်ကတည်းကပိုစီကားပြီးဒီလိုလှုပ်ချင်းကမတူညီတဲ့ဒေသကလာရဲ့မြန်မာနိုင်ငံသားတွေကြားမှာရင်းနှီးမှုပို့ပြီးရှိလာနိုင်ကြောင်းကပုံး900သာသမီလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါရယ်
ဒီစကန်နေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံပြန်တဲ့ခါကြလို့ရှိရင်အပြန်လန်းစီကိုအပြန်လန်းစီဆိုတာသူတို့ကိုယ်နေရဌာနတွေပြန်တဲ့ခါကြလို့ရှိရင်ကျွန်တော်ကအပြန်လန်းစီအနေနဲ့ကျွန်တော်ကပြန်ပြီးဖောက်ပတ်မယ်အနေနဲ့အဲ့လိုမျိုးစီစဉ်လာတာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ဒီမှာပုံရှင်နဲ့ရမ်းမှုတွေဘယ်လောက်ရမယ်ရမယ်အပေါ်မှာမူတည်ပြီးတော့ပဲရှင်ပြည်ပေးဖို့ကျွန်တော်တို့စီစဉ်လာတယ်ပေါ့နော်
ဇန်နဝါရီ6ရက်နေ့မှာတော့စူပေးရဲ့အစီအစဉ်တွေကိုထည့်သွင်းထားပြီးဒီပွဲကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်မာကြီးနဲ့တန်ယုံတောင်ရှိသူတွေကျော်သူနိုင်ကူညီမှုအသင်းပါဝင်ပရာဟိတာဖွဲ့ပေါင်းစုံကပါဝင်ကူညီကြတာပါမလေးရှားနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ထိန်းသိမ်းခံထားရတဲ့မြန်မာအလို့သမားအကြမ်းမြင့်တထောင်ဝန်းကျင်လောက်ရှိရလို့အလို့သမားအရေးလုံးနေသူတွေကပြောပါရယ
်ကုစောထက်တဲ့င်းပေးပို့ထားတာဖြစ်ပါတယ်ဒေါက်တာရှင်တွေအတွက်အခုကြတော့2019အကျိုးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အပတီဆိုထားတဲ့ Happy New Year ဆိုတဲ့တခြင်းကိုနားဆင်ကြအောင်ပါရှင
် No more champagne The fireworks are through Here we are Me and you Feeling lost and feeling blue It's the end of the party And the morning seems so gray, so unlike yesterday. to say. Happy New Year! Happy New Year!
Happy New Year's Chin
American Diago Pig Dajaniga Pansiga Biro Yazwe Munia Dia Swe Tarelu, Russia Piri Longjo in Tanaga, Dignitin Lani Majinia Jet Topia Mare, Eri Dubuwa De, Beloke Sabio Chulongeres at these Guru Popiat Hajem Shibabu. Kabaduan Ma did the end out doing the remediary Maloga need the Reta Kaya Muha, a Hunatan Sashakuni at Dreamma, Dola Gede, Lo did Belgium at his side. The American Bidazo New York Muga, the Tinga Times Quenya, the Knit Nia Jemba Menitiku Boydre, Long Yuri, Tinja Tavare, the Nima, Waiting Drone in Rupatamazon Domiro, Gang and Andy, Sanji Nimelo, Tangayene, the Jampa Mu, Dampia Sayan, Judia Commissioner, Minji, Biobare, Times Quema, the Nitiku Layo Josome, to Natalan Simelo, New York Muro Wangale, Kaman Tavare.
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်ရှေခ်ဟာစီနာရဲ့ညွှန်မှာအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။အဝါမီလိဂ်ပါတီဦးဆောင်တဲ့ညွှန်မှာအဖွဲ့ကလွှတ်တော်အမှတ် 300
This program has come to you from the Voice of America, Washington. From Washington.